ထိုင်းမြန်မာနယ်စပ်ရွှေပြောင်းစာသင်ကျောင်းတွေမှာလည်းမြန်မာနိုင်ငံကလေးများနေ့အဖြစ်နဲ့နှစ်စဉ်ကျင်းပရမှာဒီနှစ်လည်းကျင်းပခဲ့ပါတယ်။ဒါဟာမြန်မာနိုင်ငံသားကလေးတွေအနေနဲ့ဘူဂျောအောင်ဆန်းရဲ့စိတ်ဓာတ်ကိုအတူယူနိုင်ဖို့ကျင်းပကြတာဖြစ်တယ်လို့လွတ်လပ်ရေးယူပေးတဲ့နိုင်ငံခေါင်းဆောင်တွေအကြောင်းရွှေပြောင်းကလေးငယ်တွေသိရှိရအောင်လှုပ်ဆောင်ပေးတယ်လို့ဆိုပါတယ်။ထိုင်းချေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ်။
ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိရမှာတော့နှစ်စဉ်နှစ်တိုင်းလိုလိုဘိုးကျောင်းဆိုင်ရဲ့မွေးနေ့ဖြစ်တဲ့မြန်မာနိုင်ငံကလေးများနေ့ကိုကျောင်းအတော်များများကကျင်းပခဲ့ကြတာပါရွှေပြောင်းအဖက်တန်းကျောင်းဖြစ်တဲ့စောကျောင်းမှာတော့ဘိုးကျောင်းဆိုင်မွေးနေ့မြန်မာနိုင်ငံကလေးများနေ့ကိုပျော်ပွဲရှင်ပွဲအားကစားပွဲတွေနဲ့အတူကလေးများနေ့ကိုကျင်းပခဲ့ကြပါတယ်။ဘာကြောင့်ကျင်းပတယ်ဆိုတာကိုတော့ကျောင်းအုပ်ဖြစ်တဲ့ဦးကျော်သူရကအခုလိုရှင်းပြပါတယ
်။ကလေးများနေ့ကတော့ကျွန်တော်တို့မြန်မာနိုင်ငံမနက်ညဝါပေါ့သူတော်ကြမှုတွေပေါ့မင်းတို့ပြည်လူလိုက်ဖတ်နေကြတယ်သူတို့ကလေးများနဲ့အရင်ကလေးရတယ်လွတ်လွတ်လပ်ပြပြရှင်ပေါ့သူကလေးများနဲ့ပြည်အောင်ရယ်သူ့လိုမျိုးကိုကြောက်ဆံမျိုးချိုးသားခြင်းစိတ်လောက်ကံခြင်းစိတ်စိတ်တည်းအတူယူဖို့အတွက်လုပ်ပြရတာပေါ့သူဒီနေ့မှာတော့မနက်ပိုင်းပြည်ပြိုင်ပြောဖို့ရှိတဲ့ကစားပွဲလေးလုပ်ပြီးတော့ခန္ဓာတိုင်းကိုယ်လေးအမှစားတော့ဒီပါလိမ့်မယ်လုပ်ပြီးတော့နေ့ချင်းပိုင်းကျတော့သူတို့ကိုကိုကြောက်ဆံနဲ့ပတ်သက်တဲ့နေကုန်းတွေဒီအရာတွေကိုကျွန်တော်တို့ကျောင်းတက်တဲ့ထိုးပြီးတော့ပြတာပေါ့
အခုလိုကျင်းပခဲ့တာစောကျောင်းမှာတော့10နှစ်ကျော်ကြာခဲ့ပြီဖြစ်ပါတယ်နောက်ထပ်ကျောင်းတစ်ကျောင်းဖြစ်တဲ့ BLSO ရွှေကျောင်းအလယ်တန်းကျောင်းမှာလည်းဘိုးကျော်ဆန်းမွေးနေမြန်မာနိုင်ငံကလေးများနေကျင်းပရတဲ့ရည်ရွယ်ချက်ကိုကျောင်းအုပ်ဖြစ်တဲ့ဒေါ်ရွှေစင်ဝင်းကအခုလိုရှင်းပြပါတယ
်ကျွန်တော်တို့ကျောင်းကအလယ်တန်းအဆင့်ရှိတဲ့ရှိတော့ဒီကဒီကလေးမျိုးဆက်တဲ့ကလေးတွေအတွက်ဘိုးကျော်ရဲ့လေးစားကုန်ရမယ်စိတ်သက်ပြီးအထူးယူပါမယ်အကျဉ်းစာရိကတွေသူရဲ့ဂုံပုတ်တွေပေါ့နော်မကြောက်ပြအောင်နဲ့မကြောက်ပြအောင်အတွက်ဘာမကြောက်ပြအောင်အတွက်ဆိုရည်ရဲ့ကျွန်တော်တို့ဆင်းရဲမကျက်လောက်တယ်။ဘာကြောင့်ဟိုဒီပိုးစိုးရဲ့မွေးနေ့အချိန်မှန်နေနဲ့မြန်မာပြည်မှာပြုလုပ်တဲ့မြန်မာနိုင်ငံကလေးများနေ့ဆိုတဲ့ခေါင်းစဉ်တွေကျွန်တော်တို့ကလေးတွေကြပြကြံပွဲတွေကျော်ပွဲရှင်ပွဲတွေအာဂန်ဆောင်နဲ့အချိန်အမှုများကြံပွဲတွေကျွန်တော်တို့နှစ်စဉ်တစ်ပတ်အဲ့ကျမချင်းချစ်တယ
်။ထိုင်းမြန်မာနယ်စပ်မှာရွှေပြောင်းစာသင်ကျောင်းပေါင်း60ကျော်ရှိပြီးကျောင်းသားကျောင်းသူပေါင်း 14,000 နီးပါးစာသင်ကြားနေတာဖြစ်ပါတယ်။ဒီထဲကမူလတန်းကျောင်းအတော်များများရှိပြီးအဲ့ဒီကျောင်းထဲမှာလည်းအဲ့ဒီကျောင်းတွေမှာလည်းမြန်မာနိုင်ငံကလေးများလေးအဖြစ်ပျော်ပွဲရှင်ပွဲတွေကျင်းပကြသလိုအလယ်တန်းကျောင်းတွေနဲ့အထက်တန်းကျောင်းတို့မှာတော့မြန်မာလွတ်လပ်ရေးကိုရအောင်ယူပေးခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းကိုနောင်မျိုးဆက်ကလေးတွေသိရှိအောင်ဘိုးချုပ်ကိုအတူယူလေးစားနိုင်ဖို့အတွက်ကြပြာစာစီစာကုန်းပြွဲတွေတာမကတမိုင်းဝင်မှတ်တမ်းတွေကိုပါသိရှိအောင်ဟောပြောပွဲတွေလုပ်ပြီးကျင်းပခဲ့ကြပါတယ်ရှင်